ဖိလစ်ပိုင်မှာတိုက်ခတ်နေတဲ့တိုင်ဖုန်းမုန်တိုင်းမန်းခွတ်ခါအနောက်မြောက်ဘက်ကိုရွှေ့ရမယ်ဆိုလို့ရှိရင်တော့တရုတ်နိုင်ငံရဲ့တောင်ပိုင်းကုန်းတွေမှာအလီယံမြန်အားရွာသွားပြီဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်ဒေါက်တာထွန်းလင်ကသူ့ရဲ့ Facebook လူမှုကွန်ရက်မှာကြေညာပါတယ်။စောစောပိုင်းတော့တော့ဒီမန်းခွတ်တိုင်ဖုန်းမုန်တိုင်းရဲ့အကျွင်းအကျန်လေးပွေလှိုင်းနေကြောင်းမြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသတွေမှာမိုးရွာနိုင်နေဆိုတဲ့ဟာကိုသတိပေးထားပါလား။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နေရာတချို့မှာတော့ဒီရက်ပိုင်းတွေမှာမိုးကောင်းနေတဲ့အခြေအနေမှာရှိနေပါတယ်။ VOA မြန်မာပြည်ရဲ့သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။ကျုံနိုင်ငံတောင်ပိုင်းကုန်းတွင်းမှာတိုင်ဖုန်းမုန်တိုင်းမန်ကွက်ဟာအပူပိုင်းမုန်တိုင်းဖြစ်အပြောင်းသွားပါတယ်။တိုင်မဲလေဘင်္ဂါပင်လယ်ော်မှာတည်ရှိနေတဲ့လေပြင်းနဲ့ရောင်းဝါပုံမအားကောင်းလာနိုင်ပြီး20ရက်နေမှာတော့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်မှာဖြစ်ပါတယ်။လေပြင်းနဲ့ရောင်းဝါကြောင့်
တော့ကျွန်တော် ERP စိုင်းနေတာကြီးဝန်ထမ်းနေတာကြီးဝန်ထမ်းနေတာကြီးနောက်ပြီးတော့ကျွန်တော်တို့ဒီ5ပြီနေပေါ့နော်ဒီဒေတာနေမှာတော့ဒီ16 20အဲ့ဘောင်းနေမှာတော့မိုးပြန်ပို့လာမှာပေါ့နော်အခုလက်ရှိမှာတော့မိုးကနည်းနည်းလျော့နေသေးမိုးရရင်လည်းမာလीစတမျိုးနဲ့တမျိုးတော့မတူဘူးခင်ဗျအဲ့ဒီကတော့လက်ရှိမှာတော့ဒီလွာနေတဲ့ဥစ္စာတွေကတော့ဒီစတမ်းမနဲ့တမ်းမအောင်ပေါင်းနေတော့ပေါ့နော်အဲ့ဒီအပိုင်းတွေကြာရင်တော့မိုးများလာနေသုံးတမ်းမနဲ့အထက်တွေကျွာလာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်
လေဗီယာနဲ့ရောင်ကြောင်းမုတ်တုံမူများလာနေတဲ့အတွက်ဆယ်ရီနဲ့ပတ်သက်ပြီးတော့လေဥကျော်စိုးဦးက
လေဗီယာနဲ့ရောင်ဝင်ဖြစ်နေတော့ဒီမုတ်တုံဒီနယ်လေးပြန်ပြောအကောင်းလာတော့ပေါ့နော်ဒီမြန်မာကန်ရန်ပေါ့အထူးပြင်တော့ရခိုင်ကန်ရန်နဲ့ဆောင်မှာတော့အိုက်ကလာတွေမှာတော့ဒီမုတ်တက်နေပြန်ကြပြီးတော့မှပြင်းနေရတဲ့နယ်ရော35မိုင်ဒီတဲ့နောက်ထိတိုက်နေတယ်ပေါ့နော်အဲဒီရခိုင်ကန်ရန်နဲ့ဆောင်မှာမူပြန်များလာနိုင်တဲ့အနေအထားရှိပါလားဆယ်ရီပါဒီအနေနဲ့လည်းဒီကလာတော့တို့ကဒီရေသူပြောရည်ပြည်နေတဲ့ကာလဖြစ်တဲ့ကြောင့်တရီးပြူထားတာတော့မမပါဘူးခင်ဗျ။ဟုတ်ကဲ့
။မိုးရင်များပြီးမြေကြီးမြင့်မှုတွေဖြစ်ပေါ်ခဲ့လို့ဩဂုတ်လ29ရက်ကစွာရည်တမန်ကျိုးသွားပြီးလူပေါင်း 5,000 ကျော်ရေပေးသိမ်းခဲ့ရပါတယ်။ဒါအပြင်တနင်္လာရီတိုင်းဒေသကြီးမွန်ပြည်နယ်ကင်းပြည်နယ်တို့မှာလည်းစံချိန်တင်မိုးရွာသွန်းပြီးမြေကြီးမြင့်မှုကြောင့်လည်းရေပေးဒုက္ခတွေ့ကြုံခဲ့ရပါတယ်။ဇူလိုင်လနောက်ပိုင်းမြန်မာနိုင်ငံတဝန်းရေကြီးကြီးရမှုတွေကြောင့်လူရေ 34,000 ကျော်ရေပေးသိမ်းခဲ့တယ်လို့တေဆုံးသူ 23 ဦးရှိခဲ့ကြောင်းလဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချက်ထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်